စ်ခိုင်ကင်းနယ်မြောက်ပိုင်းမှာမိုင်းပေါက်ကွဲမှုနဲ့လက်နက်ကန်တချို့ရဲ့တိုက်ခိုက်မှုကြောင့်စစ်ကားတစီးထိခိုက်ပျက်စီးခဲ့ပြီးဒဏ်ရာပြင်းထန်သူနှစ်ဦးအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်စုစုပေါင်း9ဦးဒဏ်ရာရရှိခဲ့ကြောင်းဒေသခံတာဝန်ရှိသူတွေကပြောပါတယ်။မတိမငင်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခုနောက်ဆုံးမိုင်းပေါက်ကွဲမှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြင်ရှင်းလင်းမှုတွေလည်းလှုပ်ဆောင်နေကြကြရတာပါ။အပြည့်အစုံကတော့ဆက်သွယ်ဆောင်ရမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မင်းခါကပြောပြပေးမှာပါရှင်။
မောင်နှောင်းမြို့နယ်တောင်ကျိုလက်ဝဲကနေချိန်ချောင်းကျေးရွာအစွာတက်မလို့ရင်းနှန်းတစည်းဟာဒီကနေ့မနက်ပိုင်းကဆွဲမိုင်းထိမှန်ခဲ့ပြီးနောက်ဆက်တွဲခြုံခိုတိုက်ခိုက်တာခံခဲ့ရတာလို့ဒေသခံတာဝန်ရှိသူတွေကပြောဆိုကြပါတယ်။တက်မလို့သားအချို့ကဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့မောင်နှောင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုရှင်းပြသွားတာပါ။ဟု
တ်ပါတယ်ဟုတ်တယ်ကျွန်တော်ဒီဘက်ကရောက်ပြီကျွန်တော်ဒီဘက်လည်းရောက်လာပါတယ်ကျွန်တော်တို့ရမယ်လို့ပြောတယ်ခုဒီတော့ဒီလိုမျိုးစီမားပဲဒီလိုမျိုးမကြည့်ရတော့ဘူးပတ်တော်တော်
ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရနိုင်ဖို့အတွက်တက်မတော်ဘက်ကဆက်သွယ်နေမြန်ရမှာတော့စီးစစ်နေစေဖြစ်တဲ့အတွက်မပြောနိုင်သေးဘူးလို့တာဝန်ရှိသူတဦးကအခုလိုဖြေသွားခဲ့ပါတယ
်ဟုတ်ကဲ့လေဟာစောင့်ကြည့်လိုက်တာကျွန်တော်ကဒီလိုတော့ပြောမှာမဟုတ်ဘူးလို့ထုတ်ကြတယ်ဆိုရင်တက်မတော်ကလည်းထုတ်ကြပါလိမ့်မယ်ဆိုတော့အခုကတော့လည်းကျွန်တော်တက်ကဟိုပြင်နေကြတယ်ထုတ်ကြတယ်လေအဲ့လိုပဲထုတ်ကြပါလိမ့်မယ်ကျွန်တော်တို့တက်နေကြတော့လည်းဟိုရဲထုတ်လို့မရဘူးလေစပ်ပါးပြီးတော့ပြင်နေရမှာလေဟုတ်ကဲ့သူတို့ကထုတ်ပြန်လာပြီနော
်တိုက်ခိုက်မှုအတွင်းမှာတရားရသူတွေကိုတော့မောင်သောစေယုံကိုပို့ဆောင်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိရလို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေပြည်တော်ဝိုင်းမှာတော့လုံခြုံရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရမှာပြစ်ခတ်မှုအချို့ရှိနေတယ်လို့လည်းဒေသခံရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ
်အဲ့ဒါမှာမိုက်ဆွေးပြီးတော့ဒေသချုပ်ကိုတိုက်ခိုက်တာအာတာဘွေကတိုက်တာပေါ့အဲ့ဒါမှာအခုက9ယောက်အရာကြီး10ယောက်ပါဝင်အမေရောဒါဒီကတည်းကရအောင်ကျင်းနေတယ်အဲ့ဒီကမှနေနေရှင်နေမုံလုံးနေတော့လို့ရှိတယ်။ဟိုတောင်မျိုးဝေးမျိုးကိုတော့တယ်ချင်းချောင်းအထက်ကအလန့်ခွဲပြ။အဲဒီမှာတရားမရောနေရာလောက်တော့နေတယ်။တရားမရတယ်လို့ကြားနေရတယ်။ပောက်ကွတန်ကတော့တော်တော်ကြီးတယ်ဗျ။ဟိုတမန်သားကငါးမိုင်လောက်ကဝေးငါပြီအဲ့လောက်ကြီးကြားတယ်။ရှင်နေလုံးနေတယ်အဲ့ဒီမှာတိကတ်တုံးပေါ့အဲ့တိတ်ကူးလို့ရရှင်နေ
ပြည်ကဲဒီဇင်ဘာလဆန်းပိုင်းလုံးကလည်းမြေပုံမြုပ်နယ်အတွင်းမှာတရားတစ်ခုမိုင်းကွဲမှုဖြစ်ပွားရာကနေတက်မလို့ရင်အနေငယ်ထိခိုက်ခံခဲ့ရတယ်လို့တပ်ဖွဲ့ဝင်အချို့လည်းဒဏ်ရာရခဲ့ပါတယ်။ပြည်ကဲဩဂုတ်လ25ရက်နေ့မှာလည်းအာဆာအစ္စလာမ်အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခတ်ပြီးနောက်မတိမငင်အခြေအနေတွေနဲ့ကြုံကြရတဲ့ဒေသမှာအခုလိုနောက်ဆုံးကြုံရတဲ့တိုက်ခတ်မှုတွေနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာတရားဝင်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြည်ကနှစ်ကအာဆာရဲ့တိုက်ခတ်မှုတွေကြုံခဲ့ရပြီးနောက်ပိုင်းကဆလို့ဒေတာတွေလုံခြုံရေးတင်းကျပ်ထားပေမဲ့စိုးရင်ကြတဲ့အခြေအနေတွေရှိနေလို့ပဲလို့လဲရခိုင်ပရဟိတအဖွဲ့ကဥက္ကဋ္ဌကပြောပါတယ
်။ဒီမှာကနေရာလက်နက်နဲ့ဝင်နေတဲ့ဟာတွေရှိတယ်ကျွန်တော်တို့ဒီစီစဉ်မှာလာသေးကလာလေတော့ဒီကသတင်းတွေရှားနေအောင်သတင်းရတာရှိတယ်။အဲဒီမှာလေးငါမြရတာပေါ့လက်လုံးပိုင်းတွေနောက်တော့ဝင်လာတဲ့လူတွေလေယာဉ်နဲ့မင်းကြမှာလေလေယာဉ်ကိုရသဝင်လာတက္ကနာကသင်္ကေတူပါရဲ့နောက်ဒီရောခန္ဓာဥပါရဲ့အဲဒီကောင်တွေလည်းဖောက်ခွေးကြီးကြီးတွေပေးတာပါအာတခါမငင်အောင်ဝင်တာပေါ့အဲ့ဒီကျောင်းလေယာဉ်ကခန္ဓာမှာဖောက်ကူပြီးတော့ဝင်လာဝင်လာအခုကဟိုနေစင်းနေဘုံလုံးနေတော့ဝင်ကြည့်တယ်
ပြည်ရဲ့နှစ်ထဲကအာစာဆွမ်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနဲ့အတူဒုက္ခတွေ6သိန်းကျော်ဟာလဲအင်ဂျင်ချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကတင်ထုတ်ပြန်ထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းတဲ့စစ်စင်ရေးတွေအတင်လူခွင့်ကြီးချိုးဖောက်မှုတွေရှိတယ်လို့လဲကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်မှုတွေအကြီးအကျယ်ထွက်ပေါ်နေပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့ဒီဆက်ဆဲချက်တွေဟာမဟုတ်မှန်ဘူးလို့ညင်းဆိုထားကြပါတယ်ရှင်